မြန်မာနိုင်ငံတွင်ကြမ်းဖက်မှုတွေအားလုံးကိုချက်ချင်းရပ်ပြီးတော့မြန်မာပြည်သူတိုင်းအတွက်လူခွင့်ရေးကာကွယ်မှုပေးဖို့ကုလသမဂ္ဂလူခွင့်ကောင်စီကနေပြီးတော့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင် Ranger Muslim နဲ့တခြားလူနည်းစုတွေရဲ့လူခွင့်ရေးဆန်ရဆုံးဖြတ်ချက်ကိုဇူလိုင်လ14ရက်နေ့ကဒီမဲမခွဲဘဲနဲ့လူခွင့်ကောင်စီကနေပြီးတော့တညီတည်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဆုံးဖြတ်ချက်တွေမှာအကြမ်းဖက်မှုနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုချက်ချင်းရပ်တတ်ဖို့တောင်းဆိုထားသလိုလူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုနဲ့ချိုးဖောက်မှုမှာတာဝန်ရှိသူတွေကိုအပြည့်အဝအရေးယူဖို့လည်းတိုက်တွန်းထားပါတယ်။ကုလသမဂ္ဂတာဝန်ပေးအပ်ထားသူတွေနဲ့ကုလသမဂ္ဂရဲ့လူခွင့်ရေးရည်ရွယ်ချက်တွေကိုမြန်မာတာဝန်ရှိသူတွေကအပြည့်အဝပူးပေါင်းဆောင်ရွက်ပြီးတော့လူခွင့်ရေးချင်းတွေကိုအဟန့်တားမရှိစောင့်ကြည့်နိုင်ဖို့လည်းတောင်းဆိုထားပါတယ်။ပြည်လောပုံရှောင်နေကြရတဲ့ Ranger Muslim တွေနဲ့လူနည်းစုတိုင်းရင်းသားတွေအတွက်သူတို့ဆန္ဒနဲ့အညီနေရပြန်နိုင်မဲ့အခြေအနေမျိုးဖန်တီးဖို့ကိုလည်းတိုက်တွန်းပါတယ်။ Ranger ဒုက္ခသည်တွေကိုလူသားချင်းစာနာမှုအရလက်ခံပေးထားတဲ့ Bangladesh နိုင်ငံကိုအကူအညီဆက်ပေးကြဖို့နဲ့မြန်မာနိုင်ငံတွင်းမှာလည်းလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေကိုအကူအညီပေးကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုလူခွင့်ကောင်စီကတိုက်တွန်းခဲ့ပါတယ်။မြန်မာစစ်ကောင်စီကတော့ဒီလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ဟာမြန်မာလူမှုအတိုင်းဝိုင်းကြမှာစိတ်ဝမ်းကွဲပြားအောင်လှုံ့ဆော်ရရောက်တဲ့ဆိုပြီးတော့တုံ့ပြန်ပါလေ။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာတွားရောက်ခွင့်နဲ့ညှင်းပယ်ခံရတဲ့ဆိုတဲ့မဟာမင်းကြီးရဲ့အစီအကံစာကိုလည်းညှင်းပယ်ပြီးတော့မဟာမင်းကြီးဟာလုတ်ပိုင်ခွင့်ကိုကျော်လွန်ပြီးလုပ်တဲ့ဆိုပြီးတော့စစ်ကောင်စီဘက်ကတံပြန်ဆွဆွဲခဲ့ပါတယ်ခင်ဗျာ။